ပြည်တောင်ပိုင်းဖြစ်တဲ့ဘူဟိုတိုင်းမွန်ပြည်နယ်၊ကရင်ပြည်နယ်နဲ့တနင်္သာရီတိုင်းရဲ့စစ်ဘေးဒုက္ခတွေအခြေအနေကိုဇန်နဝါရီလ၂ရက်နေ့ထုတ်တန်လွင်တိုင်းသတင်းဌာနကဖော်ပြပါလေ။ကရင်ပြည်နယ်မှာဒုက္ခတွေ6000ကျော်၊ဘူဟိုတိုင်းမှာ3000ကျော်၊တနင်္သာရီတိုင်းမှာ3900ကျော်ရှိပြီးမွန်ပြည်နယ်မှာတော့ဒုက္ခတွေ3900ကျော်ရှိပါတယ်။ဒုက္ခတွေဥယျာဉ်ဟာတိုးပွားနေပါလေ။ဝန်ကြီးနဲ့မြောက်ပိုင်းကျိုက်ဆုံနဲ့ဘီးလင်းမှာသာစစ်ဘေးဒုက္ခတွေရှိပုံရပါတယ်။ဒီလိုကာကွယ်ရေးတပ်ရှိပြီးကရင်ပြည်နယ်နဲ့ဆက်နေတာကြောင့်တိုက်ပွဲတွေဖြစ်ပွားနေပုံရပါလေ။ဝန်ကြီးနဲ့မှာဝါအရင်ဆုံးနိုင်ငံရေးပါတီဟာဝန်ပြည်စ်ပါတီပါ။1995ကတည်းကစစ်တပ်နဲ့အပြည့်အထားရမှုအပြည့်အစက်26နှစ်ရှိပြီးဒီပေမဲ့ရင်မှန်းချက်နဲ့အလားဝင်းနေပုံရပါလေ။ကျန်တဲ့မကိုင်းတဲ့အဖွဲ့ကတော့မူညီညွတ်ရေးပါတီဖြစ်ပါလေ။မူအမျိုးသားပါတီနဲ့မွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီတို့2019မှာပူးပေါင်းပြီးတည်ထောင်တဲ့မူညီညွတ်ရေးပါတီ2020ရွေးကောက်ပွဲမှာပြည်내အမှတ်6နေရာအနိုင်ရရှိတာဟာမွန်ပြည်သူတွေအတွက်ကြီးလူစရာဖြစ်လာပါတယ်။ပါတီနှစ်ခုမပူးပေါင်းခင်ကတော့ကိုယ်စားလှယ်3နေရာသာရရှိပါတယ်။
မွန်ပြည်နယ်မှာနိုင်ငံရေးပါတီအတော်များများရွေးကောက်ပွဲဝင်ကြပေမဲ့မွန်ပြည်ညွေရေးပါတီနဲ့ NLD ကသာလူထုထောက်ခံမှုအများဆုံးရပါတယ်။ဒါကြောင့်နှစ်ပါတီကြားပြန်ဆန်မှုလည်းပြင်းထန်လာပါတယ်။ NLD policy မှာတိုင်းရင်းသားနဲ့ပတ်သက်ပြီး PP ပြင်းပြင်းဖော်ပြတာမရှိလို့ကိုပါတီနိုင်အောင်လုပ်ပြီးကိုလန်းကိုသွားရမယ်လို့မွန်ပြည်ညွေရေးပါတီဒုက္ခတာနိုင်ချမ်းတွဲကဆိုပါတယ်။ပါတီဥက္ကဋ္ဌနိုင်တင်အောင်ကတော့လွန်ခဲ့တဲ့အောက်တိုဘာလကကွယ်လွန်သွားခဲ့ပါတယ်။ဒါပေမဲ့ဆရာနာသိန်းကောင်စီနဲ့ဦးတွဲဆောင်ရွက်ဖို့သဘောတူတာကြောင့်မွန်ညီညွတ်ရေးပါတီဟာမညီမညွတ်ပဲဖြစ်လာပါတယ်။ဘိုးကော်မတီဝင်အများစုမဲနဲ့ဦးတွဲလုပ်ကင်ဖို့ဆုံးဖြတ်တာမို့ကြံဘူဟုကော်မတီဝင်၃ပုံတပုံကျော်ကပါတီကနှုတ်ထွက်စာတင်ကြပါတယ်။ဒါကြောင့်အမျိုးသားညီညွတ်ရေးအစိုးရကိုထောက်ခံသူနဲ့စစ်ကောင်စီကိုထောက်ခံသူစသဖြင့်အုပ်စု2မျိုးကွဲလာပါတယ
်။မွန်ညီညွတ်ရေးပါတီခေါင်းဆောင်၂ဦးကိုစစ်ကောင်စီကနေရာပေးပါလေ။တဦးကိုဘောအုပ်ချုပ်ရေးကောင်စီဝင်အဖြစ်လက်ခံပြီးကျန်တဦးကိုပြည်내အုပ်ချုပ်ရေးကောင်စီဝင်အဖြစ်သတ်မှတ်ပါလေ။ချက်ကောင်စီဝင်ဖြစ်လာပြီးမကြာမီမော်လမြိုင်ဘလူးကျွန်းတံတားကိုပို့ချောင်းအောင်ဆန်းတံတားကနေတန်ဝင်တံတားလို့အမည်ပြောင်းလိုက်ပါလေ။မွန်လူလူကတော့ရမညာလို့ပေးကြည့်ပါလေ။ဝန်တိုင်းရင်းသားတွေဟာသဘောထားအမျိုးမျိုးကွဲပြားနေပြီမဲ့ဝေဝေနိုင်ငံထူထောင်ရေးဆိုတဲ့ဘုံကြီးမှန်းချက်ခိုင်ခိုင်မာမာရှိဖို့လိုတယ်လို့မိုးအမျိုးသမီးကွန်ဝုဒ်ကနိုဝင်ဘာလ9ရက်နေ့ထုတ် Transnational Institute စာဆောင်မှာဝေဖန်သုံးသပ်ထားပါတယ
်။မွန်နိုင်ငံရေးပါတီကြီးနှစ်ခုပူးပေါင်းပြီးမွန်ညီညွတ်ရေးပါတီတည်ထောင်နိုင်တာဟာအနာဂတ်ဖက်ဒရယ်နိုင်ငံရဲ့အခြေခံအုတ်မြစ်အဖြစ်မွန်ပြည်သူတွေကယုံကြည်တယ်လို့ဆိုပါတယ်။အခက်အခဲမျိုးစုံကိုကျော်လွန်ပြီးကွဲပြားနေတဲ့အုပ်စုတွေကိုစူးစီးနိုင်တဲ့အတွက်မွန်ညီညွတ်ရေးပါတီပေါ်ထွက်လာတာပါ။ဒါကြောင့်2020ရွေးကောက်ပွဲဟာမွန်နိုင်ငံကြီးကိုဂုံတရီတိုးစီတယ်လို့ပြောကြပါတယ်။ဒါပေမဲ့ဆရာနာသိမှုကြောင့်မွန်နိုင်ငံကြီးဟာဂုံတိခါကြာဆင်းရပြန်ပါတယ်။စစ်ကောင်စီနဲ့ပူးပေါင်းဆောင်ရွက်တဲ့အတွက်မွန်ညီညွတ်ရေးပါတီကနှုတ်ထွက်သွားသူအများအပြားရှိလာပါတယ်။စစ်ကောင်စီနဲ့လက်တွဲတာကိုမှန်ကန်တယ်လို့ထင်တဲ့အုပ်စုနဲ့မှားတယ်လို့ထင်တဲ့အုပ်စုကွဲပြားသွားပါတယ်။စီးလုံးညီညွတ်ရမယ့်အချိန်မှာကွဲပြဲကုန်တာဟာအားနည်းချက်ဖြစ်လာပါတယ်။
မွန်ပြည်ကနာပြည်ရှင်ရေးနဲ့စစ်တပ်မကြီးစိုးရေးကိုမွန်လူလူကလိုလားပါလေ။ဒါကြောင့်မွန်ညီညွတ်ရေးပါတီဟာဘယ်အတွက်ကြောင့်စစ်ကောင်စီနဲ့ပူးပေါင်းတယ်ဆိုတာမစင်စားတတ်အောင်ဖြစ်နေကြပါလေ။ကိုဗစ်ရောဂါဒဏ်နဲ့စစ်အာဏာသိမ်းတဲ့ဒဏ်ကြောင့်မွန်ပြည်နယ်မှာလူမှုစီးပွားရေးအခြေအနေရိုးရွင်းပြည့်စုံနေပါလေ။ CDM အာဏာပြန်ဆန်ရေးလှုပ်ရှားမှုကြောင့်ကျန်းမာရေးကဏ္ဍမှာလည်းရိုးရွင်းနေပါလေ။စစ်ကောင်စီလက်ထက်မွန်ပြည်သူတွေဒုက္ခရောက်နေတာကိုစစ်ကောင်စီနဲ့လက်တွဲနေတဲ့မွန်ညီညွတ်ရေးပါတီလည်းဘာမှမတက်နိုင်ပါဘူး။ဒါကြောင့်လက်ရှိမွန်နိုင်ငံရဲ့အခြေအနေဟာမွန်ညီညွတ်ရေးပါတီတည်ဆောင်စဉ်အချိန်မျိုးပြန်ရောက်နေပြီလို့ဆိုပါတယ်။အခြားတိုင်းရင်းသားတွေနဲ့လက်တွဲပြီးဖက်ဒရယ်ဒီမိုကရေစီနိုင်ငံတည်ဆောင်မယ်ဆိုရင်အရင်ဆုံးမွန်စည်းလုံးညီညွတ်ရေးကိုတည်ဆောက်ရပါလိမ့်မယ်။အခုတော့မွန်ညီရေးဟာအလားဝင်းနေပုံရပါလေ။မွန်လူမျိုးမကွဲပြောက်ရင်းနဲ့ပြည်နေမှုကင်းလို့ရေးကိုအာမခံဖို့မွန်လူလူမာရောမွန်ခေါင်းဆောင်ဘိုင်းမာရောတာဝန်ရှိကြောင်း မိုးအမျိုးသမီးသူတေတီကိုန်ဝတ်တာသုံးသက်တာပါတယ်ခင်ဗျာ